ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဆက်ပြီးဆိုးရွားနေတဲ့အပေါ်အမေရိကန်သမ္မတအိမ်ဖြူတော်ရဲ့သဘောထားကြေညာချက်ကိုဆက်ပြီးတော့ပြောပြမှာပါရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်အနည်းဆုံးလူပေါင်း3သိန်းကျော်ထဲမှနေနေရက်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအနေနဲ့အလွန်အင်မတန်မှစိုးရိမ်မိကြောင်းအမေရိကန်သမ္မတအိမ်ဖြူတော်ရဲ့ပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကမနေ့တနင်္လာနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ The United States is deeply troubled by the ongoing crisis.In Burma, where at least 300,000 people have fled their homes in the wake of attacks on Burmese security forces.
American people on Sunday night, Myanmar နိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပြည်ပခန့်နဲ့ပတ်သက်လို့လွန်စွာစိုးရိမ်မကင်းဖြစ်လျက်ရှိပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးလူအနည်းဆုံး3သိန်းလောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်။ဒီတိုက်ခိုက်မှုတွေပြင်နောက်ဆက်တွဲဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ American ပြည်ထောင်စုကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။
ဒေတာတွင်းသာမကနိုင်ငံတကာကိုရိုက်ခတ်လာတဲ့ရခိုင်ပြည်နယ်အရေးကိုအမေရိကန်အစိုးရကအလွန်စိုးရိမ်မကင်းဖြစ်နေတာထင်ရှားနေပေမဲ့သူတို့ပါဝင်ကူညီရမယ့်အပိုင်းမှာအကန့်အသတ်တွေရှိနေတယ်လို့မြင်ကြောင်းမြမအရေးကျွမ်းကျင်သူအမေရိကန်ပါမော့ခဒေးဗစ်စတိုင်းဘတ်ကအခုလိုပြောပါတယ
် Well I think the US has got to be very concerned about this. This is clearly a case
လက်ရှိအခြေအနေကိုအမေရိကန်ပြည်ထောင်စုအနေနဲ့အလွန်ကိုစိုးရိမ်မကင်းဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီတက်မကပိုပြီးလုံနိုင်ပေမဲ့အဲ့ဒီအတွက်အကန့်အသတ်အများကြီးရှိနေတာပါမြန်မာနိုင်ငံကိုယ်တိုင်ဖြေရှင်းရမယ့်ပြည်ရင်းပြဿနာဖြစ်နေပါတယ်ဒီချိန်ထဲမှာပဲဒီပြဿနာဟာဘလောက်ခက်ခဲသလဲဆိုတာလဲကျွန်တော်တို့သိပါတယ်တောင်ဆန်းစုကြည်ဟာစစ်တပ်ကိုမထိန်ချုပ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်နောက်ပြီးဒီအခြေအနေတစ်ခုလုံးအပေါ်မှာသူဘလို့သုံးသပ်တယ်လဲဆိုတာကျွန်တော်အတိအကျမသိပါဘူးတေချာတာကတော့တောင်ဆန်းစုကြည်အနေနဲ့အရာအားလုံးအတွက်ငြင်းငြမ်းတဲ့အဖြေကိုလိုချင်မှာကတေချာပါတယ်
တချိန်တည်းမှာပဲအောက်လွတ်တော်ဒီမိုကရက်ပါတီအမတ်များအဖွဲ့အကြီးကဂျိုးခရိုလီနဲ့ရီပဘလစ်ကန်အောက်လွတ်တော်အမတ်စတီဗ်ချာပါတူနှစ်ဦးကလည်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဖြစ်နေတဲ့အခြေအနေဟာကြောက်မက်ဖွယ်ကောင်းနေပြီးသူတို့အနေနဲ့အလွန်အင်မတန်မှစိုးရိမ်မကင်းဖြစ်မိကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အထူးသဖြင့်မြန်မာလုံခြုံရေးတပ်တွေဘက်ကရိုဟင်ဂျာအရက်သားတွေအပေါ်အထင်ကွမရှိနှိမ်နင်းမှုတွေရှိနေတယ်ဆိုတဲ့သတင်းတွေကိုသူတို့အနေနဲ့အလွန်ပဲစိုးရိမ်မိကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကိုအ мян ဒုက္ခရောက်လာစေတဲ့ဒီအခြေအနေကိုအမေရိကန်ပြည်ထောင်စုကဥဆောင်ပြီးမဖြစ်မနေဖြေရှင်းပေးတင်ကြောင်းလည်းတိုက်တွန်းထားပါရယ်။ဒါအပြင်မြန်မာနိုင်ငံမှာလက်ရှိပြုလုပ်နေတာရောနောက်မှာပြုလုပ်မယ့်စစ်ဘက်ဆိုင်ရာတင်တန်းတွေကိုဆက်ပြီးမလုပ်ဘဲရပ်တန့်မယ်ဆိုတာမျိုးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်ကိုတတိပေးတင်ကြောင်းလည်းရေးသားထားပါရယ်။အခုလိုအကြက်တဲဖြစ်နေတဲ့အချိန်မှာအပြုသဘောဆောင်တဲ့ရလက်တွေထွက်လာဖို့မြန်မာစစ်တပ်နဲ့ဆက်ဆံရေးပိုးပြီးကောင်းမွန်အောင်လုပ်တင်တယ်လို့မြင်ကြောင်းပါမော့ခဒေးဗစ်စတိုင်းဘတ်ကပြောပါရယ်
။ I think that the idea that you would cut off relations with the Burmese military is a mistake.
အခုလိုအချိန်မှာမြန်မာစစ်တပ်နဲ့ဆက်ဆံရေးဖြတ်တောက်ဖို့ဆိုတဲ့အယူအဆဟာမှားရွံ့ပါတယ်။တခြားတိုင်းပြည်တစ်ပြည်မှာစစ်တပ်နဲ့ပဋိပက္ခဖြစ်နေခြင်းအဲ့ဒီစစ်တပ်နဲ့တန်းနိုင်သမျှအပြုသဘောဆောင်တဲ့ဆက်ဆံရေးတိုးမြင့်သင့်ပါတယ်။ဒါကြောင့်အလွန်အခက်အခဲရှိနေတဲ့အခုလိုအချိန်မျိုးမှာမြန်မာစစ်တပ်နဲ့စစ်ဖက်ဆိုင်ရာနဲ့မပတ်သက်တဲ့တင်တန်းတွေပေးတာဆက်ဆံတာစတာတွေကိုမြန်မာဆန်ဆန်လုပ်တင်ပါတယ်။နှစ်နဲ့ချီပြီးစ조사တိဆောက်ခဲ့တဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်နေတယ်ဆိုတဲ့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာဟာနိုင်ငံတကာမှာကြာဆင်းနေပြီဆိုတာမြန်မာအစိုးရရောစစ်တပ်ကပါနားလည်သင့်ပါတယ်။ဒါဟာနိုင်ငံတကာရဲ့တုံ့ပြန်ချက်ဖြစ်ပြီးမြန်မာနိုင်ငံအတွက်လည်းမကောင်းပါဘူ
း။ဒီတော့တွင်အမေရိကန်ထက်လွတ်တော်မှာပြီးခဲ့တဲ့သတင်းပကရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေပေါ်ပါတီနှစ်ခုပေါင်းပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့အထူးတန်လုပ်ရက်တွေကိုပြစ်တင်ရှုံချကြောင်းနဲ့အခြေအနေကိုဟန်တားဖို့လည်းဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းထားပြီးအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSC အစွန်းရောက်အကြမ်းဖက်အဖွဲ့ကိုပြစ်တင်ရှုံချကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အလားတူပြီးခဲ့တဲ့တောက်ကြနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှိတောင်အာရှရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကလည်းရခိုင်ပြည်နယ်အရေးအထူးရှင်းလင်းပွဲပြုလုပ်ခဲ့ရမှာကြေးရွာတွေမိရှုခံရတာလူအများပြားအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာတွေအပါအဝင်မတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မိကြောင်းပြောဆိုခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဒါမကသတင်းတောက်တွေကိုသွားခွင့်ပြုဖို့ကိစ္စဒါအပြင်ပိုပြီးအရေးပါတဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စအစရာတွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုနေပါတယ်လို့လည်းမစ္စတာမာဖီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေဖြေရှင်းဖို့အတွက်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရအနေနဲ့ဝင်ခွင့်ပြုဖို့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလည်းအကောင့်တဲဖော်ဖို့ Patrick Murphy ကတိုက်တွန်းခဲ့ပါရဲ့ရှင်။